မြန်မာနိုင်ငံမှာ COVID-19 ကြောင့်ရောဂါကူးစက်မှုနှုန်းတရက်ထဲထောင်နဲ့ချီစတင်တင်မြင့်တက်နေချိန်မှာပဲကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကူးစက်မှုနှုန်းပြင်းပြင်းကျဖို့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုတယ်လို့သတိပေးလိုက်ပါတယ
်။အခု strategy ကတော့အခုလောလောဆယ်ဒီ containment နေမှာသွားနေရတော့ကျွန်တော်တို့ကအမှန်ဒါကိုလုပ်ပြီးတော့နောက်နည်းနည်းကျလာတဲ့အခါမှာ strategy တမျိုးသွားမယ်။ဒီချိန်မှာပြည်သူရဲ့အခန်းကဏ္ဍကြီးနံပါတ်1ပဲ။ပြည်သူပါလို့ရှိရင်တည်တည်ချာချာအများဆုံးများလုံးဝမတွေ့နှစ်ပတ်လောက်ပြီးကိုကျပြည်သူမပါသေးတော့ဒါဆဲပြီးနေနေရှိနေနေမကြောက်ဖြီးပြီးပဲကြံကြာချင်းမြန်မြန်ကြစီရင်တော့ပြည်သူပါပါ
ဝန်ကြီးဒေါက်တာမြင့်ထွေးက VOE ကိုပြောကြားသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစက်တဘာလ30ရက်နေ့ကအောက်တိုဘာလ1ရက်နေ့ည7:00နာရီအထိ24နာရီအတွင်းတက္ကသိုလ်နမူနာ9352ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူပေါင်း1010ကိုထပ်မံတွေ့ရှိခဲ့တာပါ။ဒါကြောင့်ရောဂါကူးစက်သူစုစုပေါင်း14383ခုရှိသွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကစပြီးနေ့စဉ်စစ်ဆေးသူရေအတွက်ပိုးတိုးလာတဲ့အတွက်အခုလို24နာရီအတွင်းရောဂါပိုးကူးစက်သူ1000ကျော်အထိတွေ့လာတာလည်းဖြစ်ပါတယ်။ထိဆုံးသူကလည်းနောက်ထပ်17ယောက်တိုးလာတာကြောင့်ထိဆုံးသူရေအတွက်က321ယောက်ရှိသွားခဲ့ပြီလို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။